ရုရှားနိုင်ငံမော့စကိုမြို့တော်မှာစပူနစ် V ကိုဗစ် -19 ရောဂါကာကွယ်ဆေးတွေကိုစစ်ကမ်းပေါင်း80ကနေဒီကနေ့စပြီးတော့အခမဲ့ထိုးနှံပေးနေပါပြီ။ဒါဟာရုရှားနိုင်ငံတွင်ပထမဆုံးအကြိမ်ဖြစ်တဲ့လူအများအပြားကိုကာကွယ်ဆေးထိုးပေးတာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကင်တွယ်ထိန်းချုပ်ရေးဆိုင်ရာမြို့တော်တာဝန်ရှိသူတွေကပြောပါတယ်။ဒီကာကွယ်ဆေးကိုပိုကူးဆက်နိုင်ခြင်းအများဆုံးရှိတဲ့ဆေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့လူမှုဝန်ထမ်းတွေကိုအရင်ဆုံးဦးစားပေးမယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတွင်ပိုကူးဆက်ရအချက်အချာနေရာဖြစ်တဲ့မော်စကိုမှာစက်တင်ဘာလအစပိုင်းကစပြီးတော့နေ့စဉ်ပိုကူးသူ900ဝန်းကျင်ရှိရာကမနေ့တောက်ကြနေမှာတော့ 8,000 ဝန်းကျင်အထိရောက်လာပါတယ်။ကာကွယ်ဆေးထိုးပေးတဲ့သူတွေထဲမှာအသက်60ကျော်တွေ၊ယောဂအခမ်းရှိသူတွေ၊ကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂခန်းစားထားရတဲ့သူတွေတော့မပါပါဘူး။ရုရှားနိုင်ငံမှာကာကွယ်ဆေးနှမျိုးစမ်းသပ်ထုတ်လုပ်နေပြီးစပူနစ် V ကိုတော့ရုရှားအစိုးရရဲ့တပ်ရဲ့ရင်းနှီးမြှုပ်နှံမှုဘဏ်ကအထောက်အကူပေးထားတာပါ။ Siberia Vector Institute ထုတ်ကာကွယ်ဆေးတွေကိုလည်းနောက်ဆုံးအဆင့်စမ်းသပ်မှုတွေလုပ်နေပါတယ်။ဆေးအာနိသင်ထိရောက်မှုနဲ့ဗေးရွက်ဆိုးကျိုးကိုအပြည့်အဝမတုံတက်ရသေးခင်အတီးပြုတ်ပေးလိုက်တဲ့စပူနစ် V ကာကွယ်ဆေးကိုအခုလိုထိုးနှံပေးနေတဲ့အပေါ်သိပ္ပံပညာရှင်တွေရဲ့စိုးရိမ်သံတွေလည်းထွက်လာပါတယ်။ဒီကာကွယ်ဆေးကိုလည်း28ရက်ချပြီးတော့နှလုံးထိုးကြမှာပါ။ရုရှားနိုင်ငံမှာပိုကူးခံရသူ 1.4 တန်းကျော်ရှိပြီးတော့ကမ္ဘာမှာပိုကူးသူစတုတ်ထမြောက်အများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။